Republican လွှတ်တော်အမတ်တွေဟာပြဿနာတွေနဲ့ပတ်ချလဲဝိုင်းနေတဲ့သမ္မတ Donald Trump နဲ့ခက်ကင်းကင်းနေနိုင်ဖို့ကြိုးစားလာနေကြပါတယ်။တစ်ဖက်မှာလည်းအင်ဂျီတော်အတွင်းကဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေကိုစုံစမ်းစစ်ဆေးဖို့ Democrat Party ဝင်တွေကအရှိန်မြင့်တောင်းဆိုလာနေပါတယ်။ဒီအကြောင်း VOA သတင်းတော် Michael Bowman သတင်းပေးပို့ထားတာကတော့ကိုဇော်ဝင်းနိုင်ကပြောပြမှာဖြစ်ပါတယ်။
သမ္မတ Donald Trump ရဲ့အင်ဂျီတော်အတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေနဲ့ပတ်သက်လို့ Republican လွှတ်တော်အမတ်တွေဘက်ကတစုံတရာထင်မြင်ချက်ပေးဖို့အတွက်သတင်းပတ်အတန်ကြာတဲ့အထိရှောင်ရှားနေကြကြတာပါသူတို့အနေနဲ့တစုံတရာပြောတယ်ဆိုရင်တောင်အဲ့လိုပြောဆိုမှုဟာထင်းထင်းသိမ်းသိမ်းနဲ့ပြောဆိုကြတာဖြစ်ပါတယ်ဒါပေမဲ့အဲ့လိုခက်ခင်းခင်းနေခဲ့တဲ့အခြေအနေတွေဟာအင်္ဂါနေ့မှာတော့ပြောင်းလဲသွားခဲ့ပါတယ်ယာရုကဖယ်ရှားခံလဲရတဲ့အမျိုးသားလူမျိုးရေးအကြံပေး Michael Flynn နဲ့ရုရှားနိုင်ငံအကြားဆွနမှုရှိမရှိဆိုတဲ့ကိစ္စဆုံးရစစ်စစ်နေတဲ့အမှုကိုရပ်ဆိုင်ပေးဖို့သမ္မတ Trump ကသူ့ကိုပြောခဲ့ကြောင်းမကြတဲ့ခင်ကယာရုကဖယ်ရှားခံလဲရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းတွေထံစာရေးအသိပေးခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာသမ္မတ Trump အပေါ်ထားတဲ့ Republican အမတ်တွေရဲ့သဘောထားတွေတဖြည်းဖြည်းပြောင်းလဲလာခဲ့တာဖြစ်ပါတယ် James Comey စာရေးတယ်ဆိုတဲ့သတင်းထွက်လာပြီးနိုင်ပိုင်းအကြာမှာပဲ Republican Party ဝင်ကဝါရင်ခေါင်းဆောင်တူဦးဖြစ်သူအထက်လွှတ်တော်အမတ် John McCain ကသမ္မတ Trump ရဲ့အဲ့ဒီလိုပြောဆိုမှုဟာ1984ခုနှစ်တုန်းကယာရုကနှုတ်ထွက်ပေးလိုက်ရတဲ့သမ္မတ Hunter Richard Nixon ရဲ့လှုပ်ရက်နဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ
်။ I think it's reaching the point where it's of Watergate size and scale and every couple of days there's a new
သမ္မတ Trump ရဲ့ပြောဆိုမှုဟာ Watergate လို့ခေါ်တဲ့သမ္မတ Nixon ယာရုကစတင်ပေးလိုက်ရတဲ့အထိဖြစ်သွားခဲ့တဲ့အရှုပ်တော်ပုံလောက်ထိကြီးမားကျယ်ပြန့်လာနေတယ်လို့ကျွန်တော်ထင်ပါတယ်။တရားချလူလူမှာစိတ်မချမ်းမြေ့စရာသတင်းတွေတစ်ခုပြီးတစ်ခုဆင်ခဲ့ဆင်ခဲ့ထွက်ပေါ်လာနေပါလေ
။ဒီတော့တွင်ဒီမိုကရက်တစ်ပါတီခေါင်းဆောင်မိုင်းကလည်းကိုမီကိုယာရုကဖယ်ရှားတဲ့ကိစ္စ၊သမ္မတ Trump နဲ့ရုရှားအကြာကဆက်နွယ်မှု၊ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခြင်း၊ထိတ်တန့်လျော့ဝက်သတင်းတွေပြောကြားခဲ့တယ်ဆိုတဲ့ကိစ္စတို့အပြင်သမ္မတရဲ့အတွင်းလူတွေနဲ့ရုရှားအကြာကဆက်နွယ်မှုအခြေအနေစတဲ့ကိစ္စရပေါင်းစုံကိုအပြည့်အဝဆုံးရှုံးစစ်ဆေးပေးဖို့အတွက်အရှိန်မြင့်တောင်းဆိုလာနေကြပါတယ်။သမ္မတ Trump နဲ့ကိုမီတို့တွေ့ဆုံခြင်းအတန်နဲ့တော်၎င်းစာရေးသားရွတ်တော်၎င်းမှတ်တမ်းတင်ထားတာတွေအားလုံးကိုသမရအင်ဂျီရိုအနေနဲ့ထုတ်ပြန်ပေးဖို့ဒီမိုကရက်ပါတီအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတောင်းဆိုလိုက်ပါတယ
် The president says what Comey said was wrong. Prove it.
သမရကပြောတယ်ကုမီရဲ့ပြောဆိုမှုကမှားတယ်တဲ့ဒါဆိုရင်အဲ့လိုမှားတယ်ဆိုတာကိုတက်တည်အထောက်အထားနဲ့ပြပါ
ဒါပြင်သမရ Trump ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားတာမကြီးကိုတွေ့ဆုံခဲ့တဲ့မှတ်တမ်းတွေကိုလည်းထုတ်ပြန်ပေးဖို့ဒီမိုကရက်ပါတီဝင်တွေကတောင်းဆိုနေကြတာပါအထူးသဖြင့်တော့မနစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုအထူးစုံစမ်းစစ်ဆေးရမှုတူခန့်အပ်တာဝန်ပေးဖို့ဒီမိုကရက်ပါတီခေါင်းဆောင်တွေကအတင်းအကျပ်တောင်းဆိုနေကြတာပ
ါ We have learned if the reporting is accurate that the president is willing to directly interfere with an active investigation the only way out
ကျွန်တော်ကြားသိထားရတဲ့သတင်းတွေဒါမှန်ခဲ့မယ်ဆိုရင်သမ္မတဟာလက်ရှိစုံစမ်းစစ်ဆေးနေတဲ့အမှုကိစ္စမှာတိုက်ရိုက်ဝင်ရောက်ဆက်လို့တဲ့ဆန္ဒရှိပုံရပါတယ်ဒီပြဿနာပြီးပြတ်သွားအောင်လှုပ်ဆောင်နိုင်တဲ့တခုစီသောနည်းလမ်းကတော့အတူစုံစမ်းစစ်ဆေးရမှုခံစားရပဲဖြစ်ပါတယ်ဒီနည်းလမ်းဟာမှန်ကန်တဲ့လုပ်ရလဲဖြစ်ပါတယ
်အလွတ်တော်စုံစမ်းစစ်ဆေးရေးကော်မတီကလည်းကိုမီရေးသားပြဖို့ခဲ့တဲ့စာကို FBI အနေနဲ့သူတို့ထံပို့ပေးဖို့တောင်းဆိုလိုက်ပါတယ် Republican တွေလှုပ်ဆောင်လို့တဲ့အစီအစဉ်တွေအောင်မြင်ရေးဥဆောင်ဥရပြုနေရတဲ့အလွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ထိုနဲ့တက်ခတ်မှုတွေကလွတ်နိုင်အောင်အပြင်းထန်ကြိုးစားနေပါလေ
We need the facts. It is obvious there are some people out there who want to harm the president.
သူပြောတာကတော့သူတို့အနေနဲ့အချက်နဲ့အမှန်တွေကိုရရှိဖို့လိုအပ်တဲ့အကြောင်းသမ္မတကိုထိခိုက်နစ်နာစေလိုတဲ့သူတွေရှိနေတယ်ဆိုတာဟာသိတာကြောင်းလွတ်တော်ရဲ့အလုပ်ဟာတာဝန်ယူမှုတည်ကြည်လေးနက်မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ကြောင်း Paul Ryan ကပြောတာဖြစ်ပါတယ်။တခြားဒီမိုကရက်လွတ်တော်အမတ်တွေကလည်းလွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့ Republican Party ဝင်တွေရဲ့ရည်တည်ပြောဆိုမှုတွေကိုဝေဖန်ပြောဆိုနေကြပါတယ်။အထူးဆုံးသစ်စေးရမှုကိုခန့်အပ်တာဝန်ပေးရမယ်လက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ဟာဒီကနေ့တာတာပရိနေ့မှာအထက်လွှတ်တော်အမတ်တွေထံမှာတကယ်ပိတ်ရှင်းလင်းတင်ပြဖို့ရှိနေပါတယ်ခင်ဗျာ။